ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးတဲ့ Apple Daily သတင်းစာထုတ်လုပ်သူဂျီမီလိုက်အဖမ်းခံရပြီးနောက်တနေ့မှာတော့သူသတင်းစာတွေနိုင်ပိုင်းအတွင်းရောင်းကုန်သွားပါတယ်။ဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့ဂျီမီလိုက်အဖမ်းခံရတာပါ။အများဆုံး၄ချိန်ပုံနှိပ်ထုတ်ဝေချပုံစံအတိုင်းစောင်ရည်၅သိန်းပုံနှိပ်ထုတ်ဝေခဲ့တဲ့သတင်းစာရှေ့ဆုံးဆက်မနာရဲ့ခေါင်းစည်းစရာမှာတော့ Apple Daily ကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်။Apple Daily သတင်းစာတွေစောင့်ရအများပြပုံနေခဲ့ပေမဲ့လမ်းမေးဆိုင်အတော်များများမှလည်းနိုင်ပိုင်းအတွင်းသတင်းစာတွေပြတ်သွားခဲ့တာပါ Apple Daily သတင်းစာရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Next Digital သတင်းစာတိုက်ပိုင်းရှင်ဂျီမီလိုက်အဖမ်းခံရတာကိုအန်တုရဲ့အနေနဲ့အဲ့ဒီလိုခေါင်းစည်းစရန်းကဖော်ပြခဲ့တာပါနိုင်ငံခြားအစိုးရနဲ့ပူးပေါင်းကြံစည်မှုတန်ရရနဲ့အသက်82နှစ်အရွယ်လှိုင်းကိုသူ့အိမ်မှာတင်းငွေနေကလာပြီးဖမ်းဆီးတော်ရလို့သတင်းစာကဖော်ပြပါတယ်အဖမ်းခံရသူခုနိုးထဲမှာလာရက်သားနှစ်ယောက်နဲ့ Next Digital ကုမ္ပဏီအဆင့်မြင့်တာဝန်ရှိသူတချို့လည်းပါပါတယ်။သူအဖမ်းခံရပြီးနိုင်ပိုင်းအချာမှာတော့လုံခြုံရေးသက်သား200ကျော်က Next Digital ကုမ္ပဏီထဲဝင်ရောက်ပြီးတော့စီးနှင်းရှာဖွေခဲ့ကြပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ Joshua တီထောင်ခဲ့တဲ့ Demosisto Party ခေါင်းဆောင်ဟောင်းအသက်23နှစ်အရွယ် Agnet Cho အပါအဝင်လူသုံးဦးဖမ်းခံခဲ့ရပါတယ်။ဇူလိုင်လမှာဟောင်ကောင်လုံခြုံရေးဥပဒေအတည်ပြုလိုက်ပြီးတဲ့နောက်Demosisto Party ကိုဖျက်သိမ်းခဲ့တာပါဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့အဖမ်းခံရသူတွေထဲမှာတော့ Jimmy Lai ကအထင်ရှားဆုံးလူတစ်ယောက်လည်းဖြစ်ပါတယ်